Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ19ရက်တနင်္ဂနွေနေ့ညနေ6:00နာရီခွဲကနေ9:00နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမသင်္ခီထိုက်ပါမွတ်စလင်အများစုနေထိုင်ရာနိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တမျက်မဲ့အမိန့်ညွှန်ကြားချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကထပ်ပြီးတော့ထုတ်ပြန်ဖို့ရှိနေပါတယ်။အီရတ်နိုင်ငံမိုဆူးမြို့မှာတော့အစ္စလာမ်အစွန်ရောက် IS အဖွဲ့ကိုအီရတ်တပ်ဖွဲ့တွေကပြင်းပြင်းထန်ထန်ထိုးစစ်ဆင်နေပါတယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့ဖေအီတူမေအေခွဲအကိုလှုပ်ကြံခံရမှုဟာမြောက်ကိုရီးယားကကြိုးကန်စီစဉ်တာလို့ယူဆတဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
အားလုံးပါဝင်ရေးမှုကိုလက်ခံထားပြီးတော့အကယ်၍မပါဝင်နိုင်သေးတဲ့အဖွဲ့တွေရှိမယ်ဆိုရင်လည်းအဲ့လိုသူတို့ပါဝင်လာနိုင်တဲ့အခြေအနေမျိုးဖြစ်အောင်ဘယ်လိုညှိနှိုင်းဆောင်ရွက်မလဲဆိုတာပဲ
လူခွင့်ရေးနဲ့ငင်းချင်းရေးလှုပ်ရှားသူကချင်းအမျိုးသမီးမမစ်စပယ်ဖြူပြောသွားတာပါပြည်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူထိုင်းနိုင်ငံရောက်ပန်းရောင်ကကင်ဆောင်ထားတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေကိုမြည်သူမြည်ဝါဖြစ်ကြောင်း CI ကတ်ထုတ်ပေးမဲ့အကြောင်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်သမ္မတတာဝန်ထမ်းဆောင်တဲ့တလအတွင်းမှာဘာတွေကိုအကောင့်ထည့်ဖို့လှုပ်ဆောင်နိုင်ခဲ့တယ်လဲဆိုတာတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိငီထိုင်းနဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်
မွတ်စလင်အများစုနေထိုင်ရာနိုင်ငံ9ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တမျက်မဲ့ပိုပြီးထိရောက်တဲ့သမ္မတအမိန့်ညွှန်ကြားချက်ကိုသမ္မတဒေါ်နယ်ထရန့်ကမကြာခင်မှာထုတ်ပြန်ဖို့ရှိနေပါတယ်။ဒါပေမဲ့ဒီအမိန့်ညွှန်ကြားချက်ကကျင့်သုံးဖို့ပိုပြီးတော့တင့်တော်ကောင်းမွန်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားသားခီးသွားတွေဝင်ရောက်မှုကိုကန့်သတ်ဖို့အစိုးရပိုင်းကဆောင်ရွက်ချက်တွေမှာကြုံတွေ့ခဲ့ရတဲ့ဗျံပရာအခြေအနေမျိုးတွေကိုလည်းရှောင်ရှားနိုင်မှာဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကမနေ့စနေနေ့ကပြောဆိုပါရယ်။ဂျာမနီနိုင်ငံမြို့နယ်လုံခြုံရေးညီလာခံအတွင်းအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးကမကထပြုဆွေးနွေးတာမှာဝန်ကြီးကယ်လီကအခုလိုထည့်သွင်းပြောဆိုတာဖြစ်ပါရယ်။အမိညွှန်ကြားချက်အသစ်ကအလုတ်သမားပြည်ဝင်ခွင့်ဒါမှမဟုတ်လည်းအမြဲတမ်းနေထိုင်ခွင့်ကင်ဆောင်တဲ့နိုင်ငံသားတွေအမေရိကန်ပြည်ထောင်စုအတွင်းပြန်လည်ဝင်ရောက်ခွင့်ကိုတားဆီးမှာမဟုတ်ဘူးလို့ဝန်ကြီးကပြောပါရယ်။ဒါပြင်မိညွကြချက်ထုတ်ချိန်မှာအမေရိကန်ပြည်ထောင်စုရဲ့လေးစိတ်တွေကိုပြန်တက်လာနေပြီဖြစ်တဲ့နိုင်ငံသားသားခီးသွွားတွေအပေါ်မှာလည်းတည်ရမှုရှိမှာမဟုတ်ဘူးလို့လည်းဝန်ကြီးကထပ်လောင်းပြောပါရယ်။ပြည်ပကနေအမေရိကန်ပြည်ထောင်စုကိုပြန်တက်လာသူတွေအမေညွကြချက်ကြောင့်ပိတ်မိမနေစေဖို့သမ္မတထရန့်ကအသေးအချာစီစဉ်လှုပ်ဆောင်မှာဖြစ်ပါတယ်လို့လည်းအမိမြေလုံခြုံရေးဝန်ကြီးကပြောဆိုသွားပါရယ်။လွှဲမှုကြီးကြပ်ရေးဆိုင်ရာအမေညွကြချက်အသစ်ကတော့အစောဆုံးအင်္ဂါနေ့လောက်မှထွက်ပေါ်လာနိုင်တယ်လို့အမေရိကန်သတင်းတွေမှာခန့်မှန်းရေးသားထားကြသလိုသမ္မတထရန့်ကိုယ်တိုင်ကလည်းဒီသတင်းပတ်အတွင်းထုတ်ပြန်မယ်လို့အတည်ပြုပြောဆိုထားတာဖြစ်ပါတယ်ရှင်
။အီရတ်နိုင်ငံမွန်ဆူးမြို့အနောက်ဘက်ခြမ်းကို IS သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူနိုင်ဖို့အမေရိကန်ထောက်ပံ့ပေးရတဲ့အီရတ်အစိုးရတပ်တွေကဒီကနေ့မှစစ်စင်ရေးတခုစတင်လိုက်ပါတယ်။အဲ့ဒီမြို့ဟာလမ်းတွေကျဉ်းပန်းသလိုလူရည်ထူထပ်ပြီးတကြီးရွယ်အိုတွေလည်းရှိတာကြောင့်စစ်စင်ရမှာအခက်ကြုံရနိုင်ပြီးအချိန်ကြာမဲ့သဘောလည်းရှိတယ်လို့ခန့်မှန်းနေပါတယ်။စစ်စင်ရေးစတင်လိုက်ပြီဖြစ်ကြောင်းအီရတ်ဝန်ကြီးချုပ်ဟိုင်ဒါ အယ်အဘဒီကနိုင်ငံပိုင်ရုပ်သံသတင်းဌာနကနေကြေညာလိုက်ပါတယ်။အကြမ်းဖက်သမားတွေအောက်ကနေဖိနှိပ်ခံရတဲ့မိုးဆူးပြည်သူတွေလွတ်မြောက်ရေးအတွက်အစိုးရတပ်တွေတွားရောက်နေပြီဖြစ်ကြောင်းသူကပြောပါတယ်။ဒီစစ်စင်မှုအတွင်းလူအခွင့်အရေးကိုလေးစားလိုက်နာဖို့နဲ့ဒေသခံတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့ဝန်ကြီးချုပ်အဘဒီကတိုက်တွန်းထားပါတယ်။စစ်သွေးကြွစခန်းတွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ကဂျက်တိုက်လီယင်နဲ့ပစ်ခတ်နေသလိုစစ်စင်ရေးရဲတပ်ဖွဲ့တွေကလည်းအမြောက်နဲ့ပစ်ခတ်နေတာကြောင့် ISD တိမ်းထားတဲ့မိုးဆူးမြို့အနောက်တောင်ဘက်ခြမ်းကကောင်းကင်မှာမိဂိုလုံးကြီးတွေနဲ့ပြည့်နေပါတယ်။မြို့ရဲ့အနောက်တောင်ဘက်နားမှာအခြေချလာတဲ့စစ်စခန်းတွေကတန်ကြက်ကကားတွေရောလည်းနဲ့အပြည့်စုံတက်ဆင်လာတဲ့ရဲတွေကပါမြို့ရဲ့မြောက်ပိုင်းကိုဝင်ဖို့အသင့်ဖြစ်နေပါတယ်။လောလောဆယ်မှာတော့မိုးဆူးမြို့အနောက်တောင်ဘက် ISD တင်းထားတဲ့လေးစိတ်နားကရွာတွေကိုအရင်ဆုံးစီးနင်းနိုင်ရေးဖြစ်တယ်လို့စစ်စင်ရေးနဲ့ပတ်သက်ပြီးရဲအရာရှိတဦးက AP သတင်းဌာနကိုပြောပါတယ်။မိုးဆူးမြို့ကတိုက်ပွဲတွေကြောင့်မြို့ကန်2သိန်းခွဲကနေ4သိန်းခွဲအထိထွက်ပြေးနိုင်ွယ်ရှိပြီးသူတို့ကိုအကူအညီပေးရေးတိုးမြင့်လှုပ်ဆောင်သွားမယ်လို့ကုလသမဂ္ဂလူသားချင်းစာနာရေးအဖွဲ့တွေကပြောပါတယ်။မိုးဆူးမြို့အနောက်ဘက်ချမ်းမှာဒေသခံ9သိန်းခွဲလောက်ပိတ်မိနေတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းထားပါတယ်
မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုမဟာမိတ်တပ်ပေါင်းစုကိုအမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာထောက်ပံ့ပေးသွားမှာဖြစ်ပေမဲ့ဥရောပတိုက်ကမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းကာကွယ်ရေးအသုံးစရာကိုတိုးမြှင့်ချဖို့လိုအပ်တဲ့အကြောင်းအမေရိကန်ဒုတိယသမ္မတမိုက်ဖန်စ်ကသူ့ရဲ့ပထမဆုံးနိုင်ငံခြားရေးမူဝါဒဆိုင်ရာမိန့်ခွန်းအတွင်သတိပေးပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့နေတိုမဟာမိတ်အဖွဲ့ကိုအပြည့်အဝထောက်ခံပေးသွားမှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့အမှတ်ခံချက်ပေးလိုတဲ့အကြောင်းအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီမှာရှိနေတဲ့ဒီမဟာမိတ်အဖွဲ့ကြီးကိုမယိမ့်မယိုင်ထောက်ပံ့ပေးသွားမှာဖြစ်တဲ့အကြောင်းဂျာမနီနိုင်ငံမြူးနစ်မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာဒုသမ္မတဖန်စ်ကမနေ့စနေနေ့ကပြောဆိုတာဖြစ်ပါတယ်ဥရောပတိုက်ကမဟာမိတ်တွေအနေနဲ့လည်းနေတိုမဟာမိတ်အဖွဲ့တဲ့ထည့်ဝင်ရမယ်သူတို့ရဲ့ပြည်တွင်းအသတင်းကုန်ထုတ်လုပ်မှုရဲ့နှစ်ရာခိုင်နှုန်းကိုအပြည့်အဝထည့်ဝင်ချဖို့လိုအပ်တဲ့အကြောင်းထပ်လောင်းပြောပါရစေ။သမ္မတထရန့်အစိုးရနဲ့ရုရှားအစိုးရကြားကဆက်ဆံရေးနဲ့ပတ်သက်လို့အငင်းပွားစရာတွေဖြစ်ပေါ်နေတဲ့အချိန်မှာပဲယူကရိန်းစစ်ရဆဲရေးအတွက်ရုရှားနဲ့ယူကရိန်းကြားချုပ်ဆိုထားတဲ့ Minsk သဘောတူညီချက်ကိုရုရှားအနေနဲ့လေးစားလိုက်နာဖို့လိုအပ်ပြီးယူကရိန်းအရှေ့ပိုင်းကအကြမ်းဖက်မှုတွေရော့ချသွားအောင်ရုရှားအနေနဲ့လှုံ့ဆော်ဖို့စောင့်ကြည့်သွားမှာဖြစ်တဲ့အကြောင်းနဲ့ရုရှားနဲ့အမေရိကန်ကြားသဘောတူနိုင်တဲ့အချက်တွေရှာနေတဲ့တစ်ချိန်ထဲမှာပဲအမေရိကန်ဘက်ကရုရှားရဲ့လှုံ့ဆော်ချက်တွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းဒုတိယသမ္မတ Mike Pence ကပြောဆိုသွားပါတယ်ရှင်
ဖလော်ရီဒါပြည်နယ်မှာလူထုနဲ့တွေ့ဆုံပွဲလုပ်ခဲ့တဲ့အမေရိကန်သမ္မတဒိုနယ်ထရမ့်ဟာအင်ဂျီရိုကိုပြန်လည်ရောက်ရှိနေပြီဖြစ်ပါတယ်။အဲ့ဒီလူထုစီဝေးပွဲကြီးမှာသတင်းမီဒီယာတွေကိုထရမ့်ကတိုက်ခိုက်ပြောဆိုခဲ့ပါတယ်။မစ္စတာထရမ့်ဟာဖလော်ရီဒါမှာသူပိုင်တဲ့မာအာလာကိုအပန်းဖြေအင်အားမှာဒီစနစ်တင်းတွေအနားယူနေပြီးတင်းငွေဒီနေ့မှာတော့သမ္မတမျိုးသားလုံခြုံရေးအကြံပေးရာထူးအတွက်ခန့်အပ်ဖို့အလားအလာရှိသူတွေနဲ့တွေ့ဆုံစကားပြောဖို့စီစဉ်ထားပါတယ်။ဒီရာထူးအတွက်လုတ်ကန်ခြင်းသူတွေအများပြားရှိတယ်လို့စနေနေ့မှာထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပြီးဘယ်သူကိုရွေးသွားမလဲဆိုတာပြီးခဲ့တဲ့3-4ရက်အတွင်းသူစဉ်းစားထားပြီဖြစ်ကြောင်းသူလူတွေစစ်ဆေးခဲ့သူတွေဟာလူကောင်းလူတော်တွေဖြစ်တဲ့အကြောင်းဘယ်သူကိုရွေးမလဲဆိုတာမကြာခင်မှာသိရမှာဖြစ်ကြောင်းသူကပြောပါတယ်အမျိုးသားလုံခြုံရေးအကြံပေးရာထူးအတွက်သမ္မတထရမ့်နဲ့တွေ့ဖို့စီစဉ်ထားသူတွေထဲမှာဒီတာဝန်ကိုယာယီထမ်းဆောင်နေတဲ့အငြင်းစားဒုဗိုလ်ချုပ်ကြီးကိတ်ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မဟောင်းဂျွန်ဘိုလ်ဒန်အငြိမ်းစားဒုဗိုလ်ချုပ်ကြီးမက်မာစတာနဲ့ဝက်စ်ပိုင်စစ်တပ်ကသူကကျောင်းအုပ်ဒုဗိုလ်ချုပ်ကြီးရောဘတ်ကယ်ဆန်တို့လည်းပါဝင်လာဖြစ်ပါတယ်
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတင်းငွေနေညနေခင်းနိုင်ငံတကာသတင်းတွေကိုကြည်ညာနေပါတယ်ရှင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အဖေတူအမေခွဲကိုကင်ဂျုံနန်ကိုလုတ်ချံမှုမှာမြောက်ကိုရီးယားကအဓိကကြိုးကင်စီစဉ်သူဖြစ်တယ်လို့ယုံကြည်ယူဆကြောင်းတောင်ကိုရီးယားအစိုးရကပြောဆိုလိုက်ပါတယ်တောင်ကိုရီးယားပြန်လည်ပေါင်းစည်းဝန်ကြီးဌာနပြောခွင့်ရဂျုံဂျူဟီးကဒီကနေ့တင်းငွေနေမှာမှတ်ချက်ပြီးပြောဆိုတာဖြစ်ပါတယ်ကင်ဂျုံနန်လှုပ်ကြံခရမှုနဲ့ပတ်သက်ပြီးမလေးရှားရဲအဖွဲ့ရဲ့ကြီးညာချက်တွေဒီကနေ့အစောပိုင်းထွက်လာပြီးနောက်ပိုင်းအခုလိုပြောဆိုသွားတာလည်းဖြစ်ပါတယ်။ဒီလှုပ်ကြံမှုဟာဆိုရင်ရက်ဆက်ပြီးထိမထင်တဲ့လှုပ်ရက်ဖြစ်တယ်လို့ပြောခွင့်ရဂျီယွန်ကပြောပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ဖိအေတူအမေခွဲအကိုကင်ဂျုံနန်လှုပ်ကြံခရမှုနဲ့ဆက်နွယ်ပြီးတန်တရာရှိထားသူမြောက်ကိုရီးယား၄ဦးကိုရှာဖွေနေတယ်လို့မလေးရှားရဲအဖွဲ့ကဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာထုတ်ဖော်ပြောဆိုပါတယ်။မြောက်ကိုရီးယားနိုင်ငံသား၄ဦးတို့ကတော့ကင်ဂျုံနန်ကွာလာလမ်ပူလေးစိတ်မှာတိုက်ခိုက်ခံရတာကြောင့်သေဆုံးခဲ့ရတဲ့နေ့မှာပဲမလေးရှားနိုင်ငံတွင်ကနေထွက်ခွာသွားကြသူတွေဖြစ်ပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာတန်တရာရှိထားတဲ့မြောက်ကိုရီးယားနိုင်ငံသား၄ဦးဘသူတွေဖြစ်တယ်ဆိုတာကိုမလေးရှားဒုတိယရဲချုပ်နိုရိုရာရှစ်အီဘရာဟင်ကထုတ်ဖော်ပြောဆိုပါတယ်။ရဲကစိတ်ဝင်စားနေတဲ့နောက်ထပ်၅ယောက်မြောက်လူဘသူဖြစ်တယ်ဆိုတာကိုလည်းပြောဆိုသွားပါတယ်။ကင်ဂျုံနန်လှုပ်ကြံခံရတယ်လို့ယူဆရတဲ့ဖြစ်ရက်နဲ့ဆက်နွယ်ပြီးအလို့ရှိနေသူနောက်ထပ်မြောက်ကိုရီးယားနိုင်ငံသား2ဦးရဲ့ဓာတ်ပုံကိုရဲကပြသပေးမယ်သူတို့ရဲ့နာမည်တွေနဲ့ဘယ်သူတွေဖြစ်တယ်ဆိုတာကိုတော့မပြောပါဘူးအခုချိန်ထိဖမ်းဆီးထားသူ4ဦးရှိနေပြီးအမျိုးသမီး2ဦးဖမ်းဆီးကံအမျိုးသမီး2ဦးရဲ့ရီးစားဖြစ်သူနဲ့မြောက်ကိုရီးယားအမျိုးသား2ဦးတို့ဖြစ်ပါတယ်တန်တရာရှိထားသူမြောက်ကိုရီးယားနိုင်ငံသားအလုံးကတန်တမန်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေမဟုတ်ဘဲရိုးရိုးနိုင်ငံကူးလက်မှတ်တွေနဲ့ခီးသွွားကြသူတွေဖြစ်တယ်လို့လဲမလေးရှားဒုတိယရဲချုပ်ကပြောဆိုထားပါတယ်ရှင်
တရုတ်နိုင်ငံကသ သူ့ပိုင်တဲ့ရေးနဲ့ပတ်သက်လို့ဝင်ရောက်မဆွက်ဖက်ဖို့ပြီးခဲ့တဲ့ဗုဒ္ဓနေ့မှာတတိပေးထားခဲ့ပေမဲ့လည်းအမေရိကန်လီယင်တင်စစ်သည်မော်အုပ်စုတစုကတော့တောင်တရုတ်ပင်လယ်ပြင်ထဲမှာကင်းလှည့်နေပါတယ် USS Carl Vinson လီယင်တင်စစ်သည်မော်ပေါ်မှာနိမစ်အမျိုးအစားစစ်လီယင်တွေတင်ဆောင်ထားပြီးစနေနေ့မှာစပြီးတော့ကင်းလှည့်နေတာဖြစ်တယ်လို့အမေရိကန်ရေးတပ်ကပြောပါတယ်ဒီလီယင်တင်စစ်သည်မော်အုပ်စုကိုဟာဝိုင်နဲ့ဂူအန်ကျွန်းတစ်ဝိုက်မှာစီးရီးလေးကျင့်ခဲ့ပြုပါရခင်ဗျာ
ကာဇစတန်နိုင်ငံမှာပြီးခဲ့တဲ့သတင်းဖတ်အတွင်းပြုလုပ်ခဲ့တဲ့ဒုတိယအကြိမ်ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲအောင်မြင်တယ်လို့ရုရှားကယူဆတဲ့အကြောင်းအကြီးတန်းနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကမနေ့စနေနေ့ကပြောဆိုပါတယ်အစ်စတာနာကဆွေးနွေးပွဲကဆီးရီးယားပြည်ပခန့်ကိုဖြည့်ရှင်းဖို့အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနအရှေ့လယ်ပိုင်းနဲ့မြောက်အာဖရိကဌာနညွှန်ကြားမှုစာကေးဘာရှိနင်ကရုရှားနိုင်ငံပိုင်မီဒီယာကိုပြောဆိုတာဖြစ်ပါတယ်ဆီးရီးယားဆွေရကိုထောက်ခံတဲ့ရုရှားနဲ့အီရန်နောက်ဆီးရီးယားသဘုံတချို့ကိုထောက်ခံပေးထားတဲ့တူရကီတို့ကာဇက်စတန်ဆွေးနွေးပွဲကိုစီစဉ်ခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲမှာတော့ဆီးရီးယားဆွေရကိုယ်စားလှယ်တွေနောက်ဆီးရီးယားအတိုက်အခံလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့ကုလသမဂ္ဂတို့တက်ရောက်ပြီးအမေရိကန်ပြည်ထောင်စုဂျော်ဒန်တို့လိုနိုင်ငံတွေကတော့လေ့လာသူတွေအဖြစ်တက်ရောက်ခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမတ်တညီထိုင်းနဲ့ကိုញံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လှုပ်ရှားတောင်းဆိုမှုအကြောင်းတွေနဲ့အရင်ဆုံးဆက်ပါမယ်27ရာစုပင်လုံးမှာအပြစ်ရလက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အလုံးပါဝင်ရေးစစ်တပ်ဘက်ကတိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်နေတာတွေကိုလုံးဝရပ်ဆိုင်းရေးနဲ့စစ်ပြေးဒုက္ခသည်တွေဘေးအန္တရာယ်ကင်းရှင်းစွာနေရရင်ပြန်နိုင်ရေးတို့အတွက်ကချင်ပြည်သူလူထုကကချင်အမျိုးသားများတွေ့ဆုံပွဲကနေတောင်းဆိုလိုက်ပါတယ်ဆယ်စုနှစ်နဲ့ချီကြာမြင့်နေတဲ့ပြည်တွင်းစစ်မီးငြိမ်းနိုင်ရေးကအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကအရေးကြီးဆုံးဖြစ်တယ်လို့လည်းကချင်အရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပနေတဲ့27ရာစုပင်လုံညီလာခံကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်နေတဲ့လုပ်ငန်းစဉ်မှာပါဝင်မဲ့ကချင်တိုင်းရင်းသားတွေရဲ့အခမ်းအနားကိုကြိုတင်ပြင်ဆင်တဲ့အနေနဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့မကြွယ်ခမ်းမမှာကချင်အမျိုးသားတွေ့ဆုံပွဲတစ်ရက်ကိုပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကနေဖေဖော်ဝါရီလ18ရက်နေ့အထိကျင်းပခဲ့ပါတယ်။အခမ်းအနားမစတင်ခင်မှာတော့ကချင်ပြည်နယ်အစိုးရနဲ့ဒေသခံရဲအာဏာပိုင်တွေဘက်ကပိတ်ပင်တားဆီးမှုတွေရှိခဲ့ပြီးတဲ့နောက်မှာတော့ညီလာခံအဖြစ်ကျင်းပခွင့်မပြုဘဲနိုင်ငံရေးဆွေးနွေးပွဲအဖြစ်နဲ့ပဲခွင့်ပြုခဲ့တဲ့ဒီကချင်အမျိုးသားတွေ့ဆုံပွဲကနေကချင်လူထုရဲ့တောင်းဆိုချက်တွေကိုသဘောထားထုတ်ပြန်ချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်အဓိကတောင်းဆိုချက်တွေကတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဟာ1949ပင်လုံစာချုပ်နဲ့ပင်လုံကတိကဝတ်တွေကိုအခြေခံဖော်ဆောင်နိုင်မဲ့ညီလာခံဖြစ်စေခြင်းတလို့27ရာစုပင်လုံညီလာခံမှာအပြစ်ရလက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ခွင့်ပြုဖို့နဲ့ကချင်ဒေသအပါအဝင်တိုင်းရင်းဒေသတွေမှာမြမတက်မတော်ဘက်ကထိုးစစ်ဆင်တာကိုလုံးဝရပ်ဆိုင်းပေးဖို့ကချင်လူထုကတောင်းဆိုပါတယ်ဒီကချင်လူထုရဲ့တောင်းဆိုချက်တွေနဲ့ပတ်သက်လို့ငြိမ်းချမ်းရေးပေါ်ကချင်လူထုရဲ့ဆန္ဒသဘောထားလူခွေရေးနဲ့ငြိမ်းချမ်းရေးလှုပ်ရှားသူကချင်အမျိုးသမီးမတ်မေစပယ်ဖြူကအခုလိုပြောပါတယ
်ကျမတို့ကချင်မျိုးသားညီလာခံလှုပ်သွားတာရောအခုဒီသဘောထားစင်ညာချက်တွေရောရှိမယ်ဆိုရင်ကျမတို့ကချင်လူမျိုးတွေဟာပေါ့တကယ်ပဲဟိုအားလုံးပါဝင်ပြီးတော့ရေစေတည်တဲ့နဲ့ငြိမ်းချမ်းရေးပေါ့နော်စစ်မှန်ပြီးတော့တရားနာတဲ့ရေစေတည်တဲ့နဲ့ငြိမ်းချမ်းရေးကိုကြားချင်တဲ့ဆန္ဒကျမတို့မှာအရန်ကိုကျင်းပြနေပါတယ်ပေါ့နော်အဲ့တော့အားလုံးပါဝင်ရေးမှုကိုလက်ခံထားပြီးတော့အကယ်၍မပါဝင်နိုင်သေးတဲ့အခွဲတွေရှိမယ်ဆိုရင်လည်းအဲ့လိုသူတို့ပါဝင်လာနိုင်တဲ့အခြေအနေမျိုးဖြစ်အောင်ဘယ်လိုညှိနှိုင်းဆောင်ရွက်မလဲဆိုတာကိုကျမတို့ကအလေးပေးပြီးစဉ်းစားဆွေးနွေးပါတယ
်ကချင်လူထုဘက်ကတောင်းဆိုချက်တွေထဲမှာအဓိကစစ်ဘေးကြောင့်နေရက်ကနေတင်းရှောင်နေရတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့နေနိုင်ငံတော်အစိုးရကကူညီပေးဖို့နဲ့ပြည်ရင်းပြည်ပပံ့ပိုးကူညီမှုတွေကိုလွတ်လပ်စွာခွင့်ပြုပေးဖို့အပါအဝင်စစ်ဘေးဒုက္ခသည်တွေနေရက်ကိုဘေးအနေနဲ့ကင်းရှင်းစွာဂုဏ်သိက္ခာရှိရှိပြန်နိုင်ရေးအစိုးရနဲ့လူမှုအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ပေးဖို့လည်းပါပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့စစ်ဘေးဒုက္ခသည်တွေရဲ့အရေးထက်သွင်းစဉ်းစားပေးဖို့ကိုလည်းမတ်မေစပယ်ဖြူကတိုက်တွန်းပါတယ်
။နောက်လက်ရှိမှာတကယ်ကိုကျမတို့အတွက်အားကျန်ပေါ့အရေးတကြီးလိုအပ်နေတာကတော့စစ်ဘေးဒုက္ခသည်တွေရဲ့အဲစားဝတ်နေရေးကိစ္စဖြစ်ပါတယ်။အဲ့တော့ ငင်းကြံရေးဖြစ်စဉ်ပေါ့ငင်းကြံရေးဆွေးနွေးပွဲတွေလို့ပြောတဲ့အခါမှာဒီစစ်မဲ့ပြိပခတွေရဲ့အဓိကစစ်မဲ့ပြိပခတွေကြောင့်အရင်ဆုံးထိခိုက်မြင့်နာရတဲ့ကျွန်တော်တို့ဒေသခံအဖြစ်မဲ့တိုင်းရင်းသားပြည်သူတွေဖြစ်ပြီးဒုက္ခတွေရဲ့အရေးကိုလည်းပဲငင်းကြံရေးဖြစ်စဉ်မှာအရေးကြီးတဲ့ကိစ္စရဲ့တစ်ခုအနေနဲ့မဖြစ်မနေထည့်သွင်းစဉ်းစားပေးတဲ့ကျွန်တော်တို့စစ်ပြီးရင်တို့တွေလည်းအချိန်တိုင်းအိမ်ပြန်ပြီးတော့ဟိုကိုယ့်ရဲ့ပုံမှန်ဘဝကိုပြန်ရမှာပဲဆိုပြီးတော့မတန်မရိုးရှင်းပြီးတမရိုးကြစဉ်းစားတဲ့အတွင်းမျိုးနဲ့စဉ်းစားနေကြမှာဘူးလို့အဲ့တော့ကျွန်မအနေနဲ့တော့ဟိုပြောရမယ်ဆိုရင်အဲ့ဒါလေးတွေကိုကျွန်မအကြီးကြားပြီးပြောချင်ပါတယ်ကျ
စီရဲတင်းမာမှုတွေနဲ့ပြိပခဖြစ်ပွားရာဒေသတွေကစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေကိုတိုက်ပွဲတွေကြားထိခိုက်မှုမရှိရအောင်လူနေတဲ့နေရာတွေနားမှာတက်တွေတက်ဆွဲတာပစ်ခတ်တာမလုပ်ဖို့နဲ့လူခွေချိုးဖောက်မှုတွေမဖြစ်အောင်ကာကွယ်ပေးဖို့ဖြစ်လာရင်လည်းထိရောက်စွာအရေးယူပေးဖို့ကချင်လူထုကတောင်းဆိုပါတယ်။တိုင်းရင်းဒေသကတိုက်ပွဲတွေရက်စဲဖို့ဆိုရင်မြမတက်မတော်ဘက်ကအရင်ဆုံးအပြစ်ခတ်ရက်စဲရေးကိုဖော်ဆောင်ဖို့လိုတယ်လို့ရှမ်းမြောက်ခြေဆိုင်ကချင်မျိုးသားလုံးဆိုင်ရာကွန်ရက်ကကိုအိုင်ဇက်အောင်ကလည်းပြောပါတယ
်။စစ်တပ်ကနေပြီးတော့သူချင်းညပါဝါအလုံးကိုသူကထိန်းချုပ်ထားတယ်ဆိုတော့ဒီလိုများတဲ့စစ်တပ်အနေနဲ့သူ့အနေနဲ့လိုက်ရောမယ်ဆိုရင်အဲဘာမှမဆိုဖြစ်သွားနိုင်တယ်ပေါ့။ဟာတဲ့ချက်ချင်းပေါ့။အဲ့တော့ခုကကျွန်တော်စစ်တပ်အနေနဲ့အလုံးကလိုက်ရောဖို့အတွက်အားလာမရှိဘူး။ဒီစစ်တပ်ထိပ်ပိုင်းရဲ့အစိုးရထိပ်ပိုင်းရဲ့ကျွန်တော်တိုင်းသားတဲ့နိုင်ငံဒီပိုင်းရဲ့တူပြီးတော့တခုခုပေါ့နော်ရှော့ရင်ရှော့လို့မဟုတ်ကျွန်တော်တို့အတိုင်းသားဘက်ကရှော့မဟုတ်ဘူးကျွန်တော်တို့စစ်တပ်ဘက်ကရှော့ဆိုရပလားရှော့အဲ့လိုအရှော့တင်လို့မှဆိုရင်ကျွန်တော်ပုံမှန်ဖြောက်မှာတော့ကျွန်တော်မြင်တယ်အဲ့ဆိုတော့ကျွန်တော်ကအစည်းအဝေးပဲအလုပ်တာမဟုတ်တွေးဆောင်ပွဲပဲတော့တာမဟုတ်ဘဲနဲ့ကျွန်တော်တို့အဖြေတခုခုထွက်လာလိမ့်မယ်လို့ကျွန်တော်လည်းမျှော်လင့်တယ်
လာမယ့်သတင်းပတ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အဖြစ်ရက်လက်မှတ်မထိုးထားသေးတဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံမှုစီစဉ်ထားပါတယ်။အခုဆိုရင်တော့ပြည်နယ်နဲ့တိုင်းအသီးသီးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်ကျင်းပသွားဖို့ပြင်ဆင်နေပြီးဒီလိုအချိန်ယူတာကြောင့်27ရာစုပင်လုံညီလာခံကျင်းပမယ့်ရက်ကိုအရင်ဖေဖော်ဝါရီလ28ရက်နေ့ကိုသတ်မှတ်ထားပေမယ့်နောက်ဆုတ်ရွှေ့ဆိုင်းထားပါတယ်ရှင်
။မဆုမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့အရေးကိုလည်းကြည့်ကြရအောင်ပါ။ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်းနေကြတဲ့မြန်မာရွှေ့ပြောင်းအလုပ်သမား9သိန်းအတွက်မြင်သူမြင်ဝါဖြစ်ကြောင်း CI ကတ်ကိုမဟာချိုင်းဒေသအပါအဝင်မြန်မာအလုပ်သမားအများစုရှိရာ206ခုမှာမတ်လ3ရက်နေ့ကစတင်ထုတ်ပေးတော့မှာဖြစ်တဲ့အကြောင်းမြန်မာအလုပ်သမားညွှန်ကြားမှုဦးစီးဌာနကပြောလိုက်ပါတယ်ဒါပေမဲ့ဒီ CI ကတ်ရဖို့အတွက်ပန်းရောင်ကားလို့ခေါ်တဲ့အလုပ်လုပ်ခွင့်ကတ်ရရှိထားသူတွေဖြစ်ရမှာဖြစ်ပါတယ်အသေးစိတ်ကိုတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံကလုပ်ပေးတဲ့အလုပ်လုပ်ခွင့်ကတ်ပြပန်းရောင်ကတ်ရှိမယ်ဆိုရင်မြန်မာအစိုးရဘက်ကနေမိသူမိဝါဖြစ်ကြောင်းတည်တည်ကံအထောက်အထားကတ်ဖြစ်တဲ့ CI ကတ်ကိုမတ်လ3ရက်နေ့ကနေစတင်ပြီးထုတ်ပေးတော့မှာဖြစ်တဲ့အကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးမျိုးအောင်ကပြောပါတယ်
ตัวนี้โต3ရက်နေ့มาดิ3ရက်နေ့มาสับีทุบไปโปลี่ยนน่ะวะเนาะซีไอทุบไปโปอ่ะดิเออท้ายနိုင်ငံนั้นมาชื่อเยอยู่เนี่ยก็งามอยู่เนี่ยวะเนี่ย6เนี่ยมามาจังมาคือนครป่วยมาวะเนาะมาจังเราตัวเราตมะนี่ญาณดูดิ
โอเค
เนาะนี่มาจังเยสมุปราการเยเมสายเมสอกยะน้องบ่ใต้เนี่ยนี่มาวะเนาะอารมณ์เนี่ยก็5คู่สกายก็6คู่บ่เนาะเออป่วยโป3ရက်เนี่ยสับป่วยโปจุดเดอะลูกตมะนี่โหล1ရက်နေ့มาดิအဲဒါကျွန်တော်တို့ကတိုင်းမှာရှိတဲ့711ဟိုကောင်တာစာပစ်တင်နဲ့ကျွန်တော်တို့ကစာချုပ်ချုပ်ကြတော့အဲ့မှာငွေတွင်းရမှာဟိုစကမ်းမှာငွေတွင်းကြရမလို့ဟု
တ်အ
ဲ့မှာငွေတွင်းပြီးအဲ့ဆက်လက်နဲ့ထုတ်ရမှာပေါ့နော်သူ
ကကပြားအတွက်ကုန်ကြစိတ်ကိုတော့ထိုင်းနိုင်ငံအနှံ့ပြားမှာရှိတဲ့24နာရီဖွင့်တဲ့711လို့စတိုးဆိုင်နေအပြင်ကောင်တာစာပစ်တင်မှာငွေတွင်းပြီးအဲ့ဒီကပြားတွေကိုစကမ်းဖွင့်ထားတဲ့နေရာ6ခုကနေထုတ်ယူနိုင်တယ်လို့လည်းဆိုပါတယ်ငွေသွင်းကားကတော့ထိုင်းဘက်ငွေ300ဖြစ်ပါတယ်လောလောဆယ်ထိုင်းနိုင်ငံတွင်းမှာအလုပ်လုပ်ခွင့်ကတ်ကိုင်ဆောင်ထားတဲ့မြန်မာလူသမား9သိန်းခန့်ရှိတယ်လို့လည်းစက်ပြောပြပါတယ်
။လောလောဆယ်အတမင်း9သိန်းပေါ့နော်အဲ့ဝင်းကျင်ရှိတာပေါ့နော်ပရမ္ပရာလူဒီကရေလူသားပန်းကပါဝင်ပေါ့နော်နောက်ကနမိခိုးသူတွေလည်းပါတာပေါ့9သိန်းလောက်တော့ကြောထားတယ်တကယ်ဒီနေ့လောလောဆယ်ပန်းရောက်ကအုံကြီးပဲပန်းရောက်ကတမားတွေနဲ့နှိကြတာပေါ့နော
်အဲ့တော
့ဒီမှာနောက်ထပ်ကအပိုင်းအောင်ကဆိုတာနှမျိုးရှိတယ်အလုသမားရည်ရှိတယ်နောက်ရေလုသားပိုင်းအောင်ကကပေါင်းစာကိုင်တဲ့လူအကုန်လုံးအကျုံးဝင်တာပေါ့နော
်အရင်တုန်းကတော့စီရင်ကတ်ရနိုင်ဖို့အတွက်မှတ်ပုံတင်တဲ့သကောင်စင်းအထောက်ထားတွေလိုအပ်တယ်ဆိုတဲ့သတ်မှတ်ချက်တွေရှိတာကြောင့်မြန်မာလူသမားအများစုကစီရင်ကတ်လုပ်ဖို့အတွက်ခက်ခဲနေကြတာပါအခုအခါမှာတော့မှတ်ပုံတင်တဲ့သကောင်စင်းမရှိရင်လည်းလူတွေ့စစ်ဆေးမေးမြန်းမှုကိုခံယူပြီးထုတ်ယူနိုင်တယ်လို့လည်းဦးမျိုးအောင်ကဆက်ပြောပြပါတယ်
ဘလို့သူကအပိုင်းအောင်ကရှိနေရမယ် ပန်းကန်ရှိပြီးတော့ကုနာပြောတဲ့ထိုင်းနိုင်ငံရဲ့ဆွဲပိုင်းလက်မဲ့ကောင်ပါအကောင့်တမှာရှိတယ်။ဝင်ကျင်းတဲ့စနစ်ကိုယူလာမယ်။ထိုင်းရောက်နေတဲ့အများစုမှာကအထောက်အပံ့ပြဖို့တချို့ခက်နေကြတယ်လေ
။ဟုတ်က
ဲ့။အဲ့ဒီကျွန်တော်တို့ကဒါသူတို့ကိုအဓိကရည်ရွယ်ပြီးတော့ဆောင်ရွက်ပေးကြတာလေ။ဒီနေ့စလို့ကျွန်တော်တို့အမှတချို့ကျတော့လည်းမြန်မာစကားမတတ်မဲ့တိုင်းသားတွေအများကြီးပါတယ်လေ။ကျွန်တော်တို့အရင်လုပ်ခဲ့တဲ့အတွေ့အကြုံတွေကတော့
နော
်အဲ့တော့အဲ့လိုမျိုးတွေလည်းပါဒါတော့ဒီတိုင်းသားတွေလည်းဖြစ်နိုင်တယ်။အဲကုနာတို့ဘလို့ဆိုမဲ့နိုင်ငံသားအော်မဟုတ်ဘူးလို့တနည်းရှိတဲ့လူလောက်ပဲကျွန်တော်တို့ခြံထားမှာလေ
ထိုင်းနိုင်ငံမှာရွှေပြောင်းလို့တမ3တန်းကနေ4တန်းလောက်ရှိတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခံမှန်းပြောဆိုနေကြပြီးပြည်ပကိုထွက်ပြီးအလုပ်လုပ်ကင်နေကြတဲ့အလုပ်သမားအများစုဟာမြန်မာနိုင်ငံသားလူဦးရေရဲ့ဆရာကိုင်းနှုံးခန့်ရှိတယ်ဆိုပြီးအကြမ်းဖျင်းတွက်ချက်ထားကြတာပါဒီထဲမှာထိုင်းနိုင်ငံကိုထွက်ပြီးအလုပ်လုပ်ကင်နေတဲ့အလုပ်သမားတွေကအများစုဖြစ်တဲ့အကြောင်းအလုပ်သမားညွှန်ကြားမှုဦးစီးဌာနကတော့ပြောဆိုခဲ့ပါတယ်ရှင်
တော်ရရှိမြရှင်မြန်မာနိုင်ငံမှာ NLD ပါတီဥဆောင်တဲ့အစိုးရတက်လာပြီးတနှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြမအရေးလေးလာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်နေရပါသလဲဘယ်ပိုင်းတွေမှာအဓိကအားနည်းချက်တွေရှိနေပါသလဲစသည်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါကိုဆွေးနွေးခြင်းတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါစေရှင်။အခုတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်သမ္မတရာထူးယူခဲ့တာတနင်္လာနေ့ကျရင်တလပြင်းမှာဖြစ်ပါတယ်။ဝါရှင်တန်နိုင်ငံကြီးအတိုင်းဝိုင်းမှာတော့သူ့အနေနဲ့အပြောင်းလဲတွေလုပ်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပြီးသူ့ရဲ့သမ္မတတာဝန်အစိုးပိုင်းအောင်မြင်မှုဖြစ်တယ်လို့ပြောပါတယ်။နိုင်ငံထဲရှိတဲ့သတင်းတောက်အများစုဟာအမှန်တရားကိုမပြောကြသူတွေလို့သမ္မတထရမ့်ကဆွတ်ဆွဲလိုက်ပြီးရှုတ်ထွေးနေတဲ့ပြဿနာတွေကိုဆက်ဆံခဲ့ရတဲ့သူ့အနေနဲ့တိတိတသာတိုးတက်မှုတွေကိုဆောင်ရွက်ပေးခဲ့ပေမဲ့လို့ဒီမီဒီယာတွေကလုံလောက်တဲ့ချီးကျူးဖော်ပြမှုတွေမရှိဘူးလို့သမ္မတထရမ့်ကအဝေဖန်ခဲ့ပါတယ်။ဂျင်းစမလွန်ရဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်ထောင်စုရဲ့သမ္မတတန်ပထမဆုံးတစ်လအတွင်းသူလှုပ်ဆောင်ခဲ့တာတွေပေါ့။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့တလောကသတင်းစာရှင်းလင်းပွဲမှာအပြည့်အဝကာကွယ်ပြောဆိုသွားပြီးသတင်းသမားတွေနဲ့လည်းထုံးစံမပြတ်အခြေတင်ဖြစ်ခဲ့ပါတယ
်။ I'm making this presentation directly to the American people with the media present which is an honor to have youThis morning because many of our nations
media ကိုရှေ့မှာထားပြီး American ပြည်သူတွေကိုကျွန်တော်ဒီလိုတည်းရဲ့စကားပြောနေတာဘာကြောင့်လဲဆိုတော့ကျွန်တော်နိုင်ငံကသတင်းတော်အများပြားသတင်းမှန်တွေကိုပြန်ပြောကြမှာမဟုတ်လို့ဖြစ်ပါတယ
် Mr. Trump ရဲ့အဆိုနိုင်ငံရဲ့အခြေအနေဆိုးကြီးကိုလွှဲပြောင်းရယူခဲ့ပေမဲ့သူ့အဆိုရအနေနဲ့တည်ထားတဲ့တိုးတက်မှုတွေရအောင်လုပ်နိုင်ခဲ့တာကို media တွေဘက်ကအတိမတ်ပြုချီးကျူးမှုထိုက်ထိုက်တန်တန်မလုပ်ဘူးလို့သမ္မတ Trump ကသတင်းဌာနတွေကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ
် So I know when you're telling the truth or when you're notI just see many, many untruthful things. And I'll tell you what else I see. I see tone, you know, the word tone. The tone is such hatred.
ခင်ဗျားတို့အမှန်တမ်းပြောနေလားမပြောဘူးလားဆိုတော့ကျွန်တော်သိနေပါတယ်။မဟုတ်တဲ့ကိစ္စတွေအများကြီးလဲကျွန်တော်ကြုံခဲ့ရပြီးပါပြီ။ကျွန်တော်ပြောရင်ကအဲ့ဒီထဲကလေးစံနေပါပဲ။လေးစံနေထဲမှာကမုန်းတီးမှုတွေပါနေတာပါ။တကယ်တော့ကျွန်တော်ကလူစိုးတရားမှမဟုတ်တာဗျာ
။အမျိုးသားလူညုံရေးအကြံပေး Michael Flynn ကိုရုရှားနဲ့ဆက်သွယ်ခဲ့လို့ဆိုပြီးအလုပ်ဖြုတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးလဲ Trump ကဆက်ပြီးကာကွယ်ပြောဆိုသွားပါတယ်။Mr. Trump ရဲ့ရွေးကောက်ပွဲမဲဆွယ်ရေးအဖွဲ့နဲ့ရုရှားအစိုးရတို့ကြားဘယ်လိုအဆက်အသွယ်တွေရှိခဲ့သလဲဆိုတာကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးဖို့ဒီမိုကရက်လွှတ်တော်အမတ်တွေကတောင်းဆိုနေကြပါတယ်။1994ခုနှစ်တုန်းကသမ္မတနစ်ဆင်ရာထူးကပြုတ်ကျခဲ့ရတဲ့အထိကြိုတင်နှုတ်ထွက်သွားစေခဲ့တဲ့ Watergate ရေတော်ပုံလိုပုံစံမျိုးနဲ့ဒီမိုကရက်အောက်လွှတ်တော်အမတ် Elijah Cummings ကမေးခွန်းထုတ်ခဲ့ပါတယ
်။ What did the president know and when did he know it?And so I believe we need to hold a public hearing with Flynn to get
သမရကဘာကိုတိထားလဲဘယ်တော့ကတိတာလဲဒီကိစ္စခြေချင်းမြင့်မြင့်တိရဖို့လွတ်တော်မှာ Flynn ကိုကြားနာစစ်ဆေးဖို့လိုပါမယ
် Trump နဲ့မီဒီယာတွေကြားတင်းမာမှုကြောင့်ဝေဖန်ရေးသမားတွေစိုးရိမ်စရာထရှိလာတာပါ New York ကအောက်လွှတ်တော်မှာ ခရစ်ကောလင်းအပါအဝင်မစ္စတာထရမ့်ကိုအစောပိုင်းကတည်းကထောက်ခံခဲ့ကြတဲ့လွှတ်တော်အမတ်တွေအများအပြားကတော့သူတို့ရဲ့မဲဆန္ဒရှင်တွေကသမ္မတကိုထောက်ခံနေစေပဲလို့ပြောနေကြပါတယ
် His supporters know that he's delivering so I know we're very comfortable here that this
သူကဂရိတိုင်းလုပ်နေတယ်ဆိုတာသူ့ကိုထောက်ခံသူတွေသိပါတယ်ပွင့်ပွင့်လင်းလင်းပြောရင်သမ္မတဘောထောက်ခံမှုကအရန်အကောင့်နေတာတွေ့ရလို့ကျွန်တော်တို့အင်မတန်ဝမ်းသာပါတယ
်ထောက်ခံသူတွေရောဝေဖန်သူတွေပါထရမ့်ကိုလေးလာဆန်းစစ်နေစေဖြစ်တယ်လို့ Republican Party ရဲ့မဟာဗျူဟာကျွမ်းကျင်သူ John Fehery ကပြောပါတယ
် It's not clear to me whether this is part of a concerted strategy or it's just who he is. It's also not clear if he's going to settle down or if this is the new normal that we all
သူကဒီသမ္မတအလုပ်မှာနေသားရကြဖြစ်သွားမလားဒါမှမဟုတ်သူလုပ်နေတာတွေကိုကျွန်တော်တို့ကလိုက်ပြီးနေသားရကြဖြစ်အောင်နေသွားမလားဆိုတာကတော့မသိနိုင်သေးပါဘူး။သူဟာတွေ့နေကြနိုင်ငံရေးသမားတွေနဲ့လည်းမတူဘူး။တခြားသမ္မတတွေလို့လည်းမဟုတ်ဘူးဆိုတာတော့သိကြပါတယ်။မဲဆန္ဒရှင်တွေကလည်းသမယိုးကြသမ္မတတယောက်ကိုလိုချင်ခဲ့တာမဟုတ်ပါဘူး။သူတို့ကမတင်မကျအခြေအနေတွေအပေါ်စိတ်ပြက်နေကြပြီးသူတို့ဖြစ်ချင်တာတွေဖြစ်လာစေချင်တာပ
ါမစ္စတာထရမ့်ဟာသမ္မတတာဝန်ကိုထမ်းဆောင်နေပြီဆိုပေမဲ့သူကမဲဆွယ်ပွဲတွေတုန်းကလိုပြုမှုဆက်ဆံနေခြင်းသေးပုံရှိတယ်လို့မီဒီယာစောင့်ကြည့်လေ့လာသူစတီဗင်ရောဘတ်စ်ကပြောပါတယ
် The difficulty is that there's an enormous difference between being a candidate and being a president and
to try to ပြည်ထောင်ကသမ္မတလောင်းဘဝနဲ့တကယ်သမ္မတဘဝကအရန်ကိုကွာခြားတဲ့ကိစ္စပါကိုဟာအမူအရာကအစပြောစုအသုံးနှုံးတွေပါမဲဆွဲကာလာပုံစံမျိုးနဲ့သမရဘဝမှာအရန်ကိုကြွားသွားပါတယ
်သမရတတန်းတလာပဲရှိသေးတဲ့အခုချိန်ထိတော့မစ္စတာထရမ့်တယောက်အရင်ပုံစံနဲ့ပဲရှိနေသေးတာပါသူကသမရရာထူးနဲ့အလိုက်ပြောင်းလဲရမယ့်အစားအစိုးရအဖွဲ့အနေနဲ့ပဲသူ့နဲ့သူ့အုပ်ချုပ်တဲ့ပုံကိုလိုက်ပြီးပြောင်းလဲစေခြင်းတဲ့ပုံရှိပါတယ်ခင်ဗျာ
ကိုညင်ဝဲအောင်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နေ့ကြာည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line 2 meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်ချင်းချုပ်ကိုမှတ်သိထိုက်ကြီးညာပေးပါမယ်ရှင်။
မွတ်စလင်အများစုနေထိုင်ရာနိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်မဲ့ပိုးပြီးထိရောက်တဲ့သမရအမိန့်ညွှန်ကြားချက်ကိုသမရထရန့်မကြခင်မှာထုတ်ပြန်မှုရှိနေပါတယ်။ဒါပေမဲ့ဒီအမိန့်ညွှန်ကြားချက်ကကျင့်သုံးဖို့ပိုပြီးတော့တင့်တော်ကောင်းမှမှဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားခီးသွားတွေဝင်ရောက်မှုကိုကန့်သတ်ဖို့အစိုးရပိုင်းကဆောင်ရွက်ချက်တွေမှာကြုံတွေ့ခဲ့ရတဲ့ဗျံပရာအခြေအနေမျိုးတွေကိုလည်းရှောင်ရှားနိုင်မှာဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကမနေ့စနေနေ့တုန်းကပြောဆိုပါတယ်။ဂျာမနီနိုင်ငံမြူးနစ်လုံခြုံရေးညီလာခံအတွင်းအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးကမကထပြုဆွေးနွေးတာမှာဝန်ကြီးကယ်လီကအခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။အီရန်နိုင်ငံမိုဆူးမြို့နောက်ဖက်ခြမ်းကို IS အစ္စလာမ်ရဲ့အစွန်းရောက်စစ်သွေးကြွတွေလက်ထက်ကပြန်သိမ်းနိုင်ဖို့အမေရိကန်ထောက်ပံ့ထားတဲ့အီရတ်အစိုးရတပ်တွေကဒီကနေ့မှစစ်ဆင်ရေးကြီးတစ်ခုစတင်ပါတယ်။အဲ့ဒီမျိုးဟာလမ်းတွေချင်းမြောင်းသလိုလူဦးရေထူထပ်ပြီးတက်ကြီးရွယ်ဦးတွေလည်းရှိတာကြောင့်စစ်ဆင်ရေးမှာအခက်ကြုံရနိုင်ပြီးအချိန်ကြာမဲ့သဘောလည်းရှိတယ်လို့ခန့်မှန်းနေကြပါတယ်စစ်စင်ရေးစတင်လိုက်ပြီးဖြစ်တဲ့အကြောင်းအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကနိုင်ငံပိုင်ရုပ်သံသတင်းကနေကြေညာလိုက်ပြီးအကြမ်းဖက်သမားတွေအောက်ဖိနှိပ်ခံရတဲ့မိုးဆွေးမှုပြည်သူတွေလွတ်မြောက်ရေးအတွက်အစိုးရတွေတွားရောက်နေပြီဖြစ်ကြောင်းသူကပြောဆိုထားပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့အဖေတူအမေခွဲအကိုကင်ဂျုံနမ်လှုပ်ကြံခရမှုနဲ့ဆက်နွယ်ပြီးတန်တရာရှိထားသူမြောက်ကိုရီးယားနိုင်ငံသား၄ဦးကိုရှာဖွေနေတယ်လို့မလေးရှားရဲအဖွဲ့ကဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပြောဆိုပါတယ်ဒီမြောက်ကိုရီးယားနိုင်ငံသား၄ဦးတို့ကတော့ကင်ဂျုံနမ်လှုပ်ကြံခရပြီးနောက်နိုင်ငံတွင်းကထွက်သွားကြသူတွေဖြစ်ပါတယ
်တရင်ချင်းချက်ကိုမှတင်ကြီးထိုက်ကြီးညာပေးခဲ့တာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Thwes ဖြစ်ပါတယ်ကျွန်မရှားဖောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line 2 meter 16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.